ဘင်္ဂလားပင်လယ်အော်အလဲပိုင်းနဲ့အနောက်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ဆိုင်ကလုန်းမုန်တိုင်းစီထရန်ကြောင့်ရခိုင်ပြည်နယ်ကမြို့နယ်တချို့မှာလေပြင်းတိုက်ခတ်ပြီးရေကြီးတာတွေကြုံနေကြရပါတယ်။ပေါတော့မြို့နယ်ကပင်လယ်ပြင်နဲ့နီးစပ်တဲ့နေရာတချို့မှာပင်လယ်ရေဝင်ရောက်တဲ့တန်ကြောင့်စပားကင်းတွေပျက်စီးတာလည်းရှိသလိုဒေသခံတွေထောင်ထဲချီရေဘေးလွတ်ရရွှေ့ပြောင်းနေကြရပါတယ်။ပေါတော့မြို့နယ်ကမုန်တိုင်းအခြေအနေသတင်းပေးပို့ချက်ကိုကိုစံကျော်ကပြောပြပေးမှာပါရှင်။
ပေါတော်မျိုးနယ်ကစင်တက်မော်ကြည့်ရမှာဆိုရင်မုံတိုင်းအရှင်ကြောင့်လေပြင်းတွေတိုက်နေသလိုကမ်းခြေတစ်လျှောက် DA တက်လာတာကြောင့်ကမ်းခြေနီးကနေတွေပျက်စီးသွားပါတယ်။ရွာသားတချို့ကလည်းဘေးလွတ်ရွာကိုပြောင်းရွှေ့ထားရတယ်လို့စင်တက်မော်ဒေသခံကိုတန်းနိုင်ကပြောပါတယ်
။ဘယ်နယ်ပိုင်း7နာရီခွဲ9နာရီလောက်ဆိုတော့ကျွန်တော်တို့က DA ကစလိုင်းလုံးကြီးတွေနဲ့ဒီပေါ်တော့ဒီလိုပြင်းပြင်းနဲ့တက်လာတာပေါ့။ပုံမှန် DA တက်တာနဲ့မတူဘဲနဲ့ထူးထူးခြားခြားကို DA တက်ပြီးတော့ရေအဲဒီကမ်းခြေတစ်လျှောက်ကိုဟိုတက်လာတာပေါ့နော်။အဲ့တော့ဒီလိုရှိကြတော့အဲ့ကန့်ချင်မှရှိရဲ့တင်းကန့်ချင်နေတာညတဲ့သူတွေကတော့အိမ်တွေပါတွေဆိုင်ခန်းတွေပါတွေပြည့်စစ်တာတွေတော့ရှိပါတယ်အချို့ဆူဆူဝါဝါပြည့်စစ်တာတွေလည်းတိုင်နိုင်တယ်ရှိပါတယ်ဆိုတော့ရေကကြတော့၄ဘီ၅ဘီလောက်ကိုပုံမှန်တက်တက်တော့တာကိုမြင်ရပါတယ
်လက်ရှိမှာတော့ဒီရေကြချိန်ဖြစ်နေတာကြောင့်ရွာတဲ့အတိရေတက်လာတာမရှိသေးပေမဲ့လေတွေပြင်းပြင်းထန်ထန်တိုက်နေသေးတာကြောင့်ဆိုးရိမ်နေကြရတယ်လို့စင်တက်မော်ကြေးရွာကကိုတန်းနိုင်ကပြောပါတယ
်အဲ့ကုန်းမင်းကအားရှိရဲ့အိမ်တွေကိုစီကူတော့ဒီရေကတက်မလာသေးဘူး။ဒါပေမဲ့အခုကတော့ဒီရေကြချင်မို့လဲ။ဒါပေမဲ့ကျွန်တော်တို့ညနေပိုင်းဆိုတော့ဒီရေတက်ချင်တဲ့သူဒီလိုနေလာတအားတက်နေတာဆိုတော့လေမိုးလိုက်ချင်တဲ့တအားတက်နေတော့ညနေပိုင်းတော့ကျွန်တော်တို့စိုးရင်ရတာပေါ့နော်ဟုတ
်။မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့ညနေ၄နာရီထုတ်ပြန်ချက်အရတော့ဘင်္ဂလားပင်လယ်ော်အတွင်ဖြစ်ပေါ်နေတဲ့ဆိုင်ကလုန်းမုန်တိုင်းဟာမြန်မာနိုင်ငံဘက်ကဦးတည်ရွှေ့လျားမလာနိုင်တာကြောင့်အဝါရောင်အဆင့်အဖြစ်တက်မှတ်ထားတယ်လို့ထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းမုန်တိုင်းအရှင်ကြောင့်လေပြင်းတိုက်တာတွေမိုးကြီးတာတွေမြေပြိုတာတွေနဲ့ရေကြီးတာတွေဖြစ်လာနိုင်တာကြောင့်သတိထားနေထိုင်ကြဖို့ကိုလည်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးတိုက်တွန်းထားပါတယ်။ပေါတော်မြို့နယ်ကပင်လယ်ပြင်နဲ့နီးစပ်တဲ့နေရာတချို့မှာပင်လယ်ရေဝင်ရောက်တဲ့တန်ကြောင့်စပားကင်းတွေပျက်စီးတာလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်။စင်တက်မော်ကြေးဝါမှာလေပြင်းတိုက်တာနဲ့အတူရေတက်လာလို့နေအိမ်တချို့ပျက်စီးပြီးဒေသခံတွေကတော့ဘေးလွတ်ရာစီယာယီပြောင်းရွှေ့နေရတယ်လို့လည်းဒေသခံတူကပြောပါတယ
်။ဒီစင်တက်မော်ဖက်ကဟိုမုန်တိုင်းချိန်နဲ့ဒီလိုက်ကတော်တော်ကြီးလေအဲ့ဒီမှာသူကရောဒါလိုက်ကိုပုတ်တာဗျ။အဲ့လိုလေကတားဝင်လာတော့ရောသားတွေစိုးရင်ပြီးတော့မှရှားသေးလျာနေတဲ့နေရာကိုချိုးကြတာပေါ့ဗျာ
ဘေးလွတ်ရာရွှေ့ပြောင်းတဲ့ဒေသခံတွေဟာကုန်းအမြင့်ပိုင်းမှာရှိတဲ့ဖုန်ကြီးကျောင်းနဲ့နေရင်တချို့မှာစုပြီးနေထိုင်နေတာပါပေါတော်မြို့နယ်ကငှက်ချောင်းဒုက္ခတဲ့စခန်းမှာလည်းရေကြီးတဲ့တန်းကြောင့်မြေနေပိုင်းကထောင်ထဲချီတဲ့ဒုက္ခတွေတွေဘေးလွတ်ရာစီပြောင်းရွှေ့နေတယ်လို့ပြောပါတယ
်သူတို့ကလည်းပဲဟိုမြေနေပိုင်းဒေသတော့ဖြစ်တာပေါ့ပင်လေနဲ့လည်းနေတဲ့နေရာတွေဆိုတော့ဒီတက်လာတော့သူတို့ကလည်းဒီကကုန်းဖက်တွေကိုဒီလောက်ပါလေအခုအချိန်ကြီးပြောတာပါတဲ့အနေနဲ့နှိမ့်သက်တဲ့အနေထားတော့စိတ်မတွေ့ရသေးပါဘူးဒါမှမဟုတ်ဟိုမုံတိုင်းကလည်းပြတ်တာမှမဟုတ်သေးဘူးလေဗျာဒါမှမဟုတ်မနက်ဖန်တို့ဒီတက်ချင်မှာဆိုတော့ရေကတားကြည့်လာနိုင်တယ်ဗျာ
ပေါတော်မျိုးပေါ်မှာတော့အခုညနေပိုင်းအချိန်ရာသီဥတုတည်ငြိမ်နေပေမဲ့စပားကင်းနေတဲ့ပင်လယ်ရေဝင်ရောက်တာရှိနေလို့အားလုံးပျက်စီးမဲ့အခြေအနေရှိနေတယ်လို့ပေါတော်မျိုးခန်သူကပြောပါတယ
်လောလောဆယ်တော့တည်ငြိမ်နေပါတယ်ဒါမှဟိုစပားကင်းနေပေါ့ဗျာအဓိကအရေးကြီးတာကပင်လယ်ရေမဝင်ရောက်တားထားတဲ့အဲကားတွေကိုကြော်ပြီးတော့မှဒီလေကတက်တာကြဆိုတော့စပါခင်းတွေမှာအကုန်လုံးဆားငံရည်တွေဝင်ပြီးတော့မှဟိုစပါတွေတအားပြည့်စုံတဲ့အနေထားတော့ရှိပါတယ်။လေတိုက်တဲ့တန်ကြောင့်ဟိုစပါဟိုအသီးသိနေတဲ့စပါပင်တွေရောနောက်အဖူးလာနေတဲ့စပါပင်တွေရောအကုန်လုံးမြေကြီးပေါ်လေပြီးတော့မှတော်တော်လေးသမားတွေတက်ဆုံးချုံနေတာမဲ့အခြေအနေပါဗျ
။ဘင်္ဂလားပင်လယ်အော်အနောက်မြောက်ပိုင်းနဲ့တူနဲ့ဆက်ဆက်နေတဲ့ဘင်္ဂလားပင်လယ်အော်အလဲပိုင်းတို့မှာဖြစ်ပေါ်နေတဲ့ cyclone မုန်တိုင်း citrine ရဲ့အရှိန်ကြောင့်နေရာကွက်ပြီးမိုးကြီးနိုင်တဲ့အထက်ရခိုင်ပြည်နယ်လည်းပတ်ဝန်းနဲ့အကြောင်းရှိနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒဌာနကသတိပေးထားပါတယ်။ရခိုင်ကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာမကြာခဏမိုးသက်လေပြင်းကြောက်ပြီးလှိုင်းအမြင့်14ဘီကနေ18ဘီဝန်းကျင်အထိရှိနိုင်တယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
မုံတိုင်းကြောင့်ရခိုင်ပြည်နယ်ကမြို့နယ်တချို့မှာထောင်ထဲချီတဲ့ဒေသခံတွေဘေးလွတ်ရာရှောင်တိမ်နေကြတဲ့တဲ့တင်ကိုစံကျော်ပြပြပေးခဲ့တာပါ။